မြန်မာလုံတမာ18ဦးစီးနင်းလာတဲ့ဟိုင်းလက်ကားဟာထိုင်းနိုင်ငံစင်ပူရီခရိုင်ကနေအယုဒ္ဓယခရိုင်ဘက်အတော်အယုဒ္ဓယခရိုင်မဟာရတ်မြို့နယ်ထဲမှာဒီဇင်ဘာလ10ရက်နေ့ဗုဒ္ဓဘူးနေ့ကတိမ်မောက်ခဲ့ပါတယ်။ကားမမှုအတွင်းမြန်မာနိုင်ငံသား3ဦးသေဆုံးခဲ့ပြီး15ဦးဒဏ်ရာပြင်းထန်စွာရခဲ့တယ်ဆိုပြီးစင်ပူရီပြည်နယ်ရဲချုပ်ချိုင်ဝိချစ်ဆမ်ဆပ်ကထိုင်းဘာသာနဲ့အခုလိုအတည်ပြုပြောကြားသွားပါတယ
်။
အလုတမား3ဦးတေဆုံးပြီး15ဦးဒဏ်ရာရပါတယ်ကာရမကတော့ထွက်ပြေးသွားပါပြီအခုထိခိုက်တေဆုံးခဲ့တဲ့မြန်မာနိုင်ငံသားတွေဟာနိုင်ငံထဲမှာတရားဝင်အထောက်အထားရှိသူတွေလားအထောက်အထားမဲ့တွေလားဆိုတာကိုဆက်လက်စစ်ဆေးနေပါတယ်ဆိုပြီးပြောသွားတာဖြစ်ပါတယ်အလုတမားတွေကိုတင်လာတဲ့ကားကိုလူမှုကြီးကြပ်ရေးအရာရှိတွေကစစ်ဆေးဖို့တားဆီးတာကိုရပ်မပေးပဲမောင်းပြေးကြရကနေအခုလိုမျိုးတိတ်မောက်ခဲ့တာလို့လည်းပြောပါတယ်ဒဏ်ရာရသူတွေကိုနှီးစက်ရဆေးရုံတွေမှာပို့ပြီးတော့ကုသမှုပေးနေတယ်လို့လည်းရဲချုပ်ချိုင်ဝိချစ်ဆမ်ဆက်ကပြောပါတယ်တရားရသူတွေကိုနှီးစက်ရဆေးရုံ3ခုလောက်မှာခွဲပြီးတော့ပို့ဆောင်ကုသမှုပေးနေပါတယ်သူတို့ဝင်လာတဲ့လမ်းကြောင်းနဲ့သူတို့အားလုံးမှာတက်တေကအထောက်အထားရှိမရှိဆိုတာလဲလိုက်လံစုံစမ်းနေပါတယ်ဆိုပြီးပြောသွားပါတယ်ဘန်ကောက်မြို့ကမြန်မာအလုပ်သမားတန်ရာရှိရုံထုတ်ပြန်ချက်မှာတော့ဒီဇင်ဘာလ10ရက်နေ့မနေ့9နာရီလောက်မှာထိုင်းနိုင်ငံအယုဒ္ဓယခရိုင်မဟာရတ်မြို့နယ်အတွင်းမြန်မာလူသမား18ဦးကိုတင်ဆောင်လာတဲ့မော်တော်ယာဉ်တိမ်မောက်ခဲ့ပြီး3ဦးသေဆုံးခဲ့ကြောင်းနဲ့3ဦးပြင်းထန်စွာဒဏ်ရာရခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒဏ်ရာပြင်းထန်သူတွေထဲက2ဦးကတော့အယိုးအဆစ်ထိခိုက်မှုရှိပြီး2ဦးကတော့ one bite တွင်သွေးစီးရုံမှုတွေဖြစ်နေတယ်လို့လည်းပြောထားပါတယ်။တခြားသူတွေကတော့ရဲစခန်းမှာရှိနေပြီးအခြေအနေကောင်းမွန်တယ်လို့လည်းပြောပါတယ်။သူတို့တွေဟာလွန်ခဲ့တဲ့နှစ်ပတ်ခန့်ကမှကရင်ပြည်နယ်မြောက်ပိုင်းကနေကားလမ်းရေလမ်းအပြင်တောင်တက်လမ်းလျှောက်လာကြပြီးထိုင်းနိုင်ငံတဲတရားမဝင်ဝင်လာကြသူတွေဖြစ်ကြောင်းနဲ့လူကုန်ကူးပွဲစားတွေနဲ့အတူတိုင်းနဲ့ပြည်နယ်စုံကနေရောက်လာကြသူတွေဖြစ်တယ်လို့ဆိုပါရယ်ဒေသုံသူတွေတဲကတဦးကတော့အခုချိန်ထိမိသူမိဘဖြစ်တယ်ဆိုတာကိုစုံစမ်းလို့မရသေးဘူးဆိုပြီးမြန်မာအလုံသမားတန်အရာရှိယုံကထုတ်ပြန်ထားပါရယ်တချို့သတင်းတွေမှာတော့ထွက်ပြေးသွားတဲ့ကားမောင်းသမားကိုဖမ်းမိသွားပြီဆိုပြီးမြန်မာလူသမားတန်ရာရှိယုံကတော့ဒီလူသမားတွေကိုနေရရင်ကိုပြန်ပို့နိုင်ရေးနဲ့တည်ဆုံးတန်ရာရသူတွေအတွက်နစ်နာကြေးရအောင်လှုံ့ဆော်သွားမယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်။ထိုင်းမြန်မာနယ်စပ်ကန်ချနာဗူရီပြည်နယ်မှာလည်းဒီဇင်ဘာလ9ရက်နေ့ကမြန်မာလူသမား48ဦးကိုထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးရမိခဲ့တယ်ဆိုပြီးထိုင်းပြည်ရင်တပ်မတော်ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့9ရက်အတွင်းပရာချုတ်ခီရီကန်ပြည်နယ်ထဲမှာလည်းမြန်မာနိုင်ငံသား400လောက်ဖမ်းမိခဲ့ပါတယ်။ပြီးခဲ့တဲ့17လအတွင်းထိုင်းနိုင်ငံတဲကိုတရားမဝင်ဝင်လာတဲ့အထောက်ထားမဲ့4000ကျော်လောက်ကိုထိုင်းဆိုရကဖမ်းမိခဲ့ပြီးအများစုကမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်။ထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်အထောက်ထားလက်မှတ်တွေလုပ်ပေးတဲ့ကာလဖြစ်တဲ့အောက်တိုဘာလနဲ့နိုဝင်ဘာလတွေတုန်းကလည်းမြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူယာနဲ့ချီကိုထိုင်းလုံခြုံရေးတွေကဖမ်းဆီးခဲ့ပါတယ်ရှင်။